မြန်မာဒီမိုကရေစီကောင်ဆောင်ဒေါန်ဆန်းစုကြည်ဟာအမေရိကန်သမ္မတဟောင်းဘီကလင်တန်ထူထောင်ထားတဲ့ Clinton Global Initiative ရဲ့နှစ်ပတ်လည်ညီလာခံမှာမကြသေးခင်အချိန်ပိုင်းကပဲရန်ကုန်မြို့ကနေတိုက်ရိုက်စကားပြောကြားခဲ့ပါတယ်။ဒါကြောင့်ဒေါန်ဆန်းစုကြည်ပြောကြားသွားတဲ့ကောက်နှုတ်ချက်တချို့ကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒေါန်ဆန်းစုကြည်ကိုနယူးယောက်မြို့မှာကျင်းပနေတဲ့ CGI လို့ခေါ်တဲ့ Clinton Global Initiative ညီလာခံခန်းမတွေကနေပြီးတော့ Moderator လို့သူ Charlie Rose နဲ့အတူတောင်အာဖရိကဖုံးတော်ကြီး Desmond Tutu တို့ကမေးခွန်းတွေမေးမှတ်ချက်တွေပြောခဲ့ကြတာပါ။မေးမြန်းပြောဆိုကြတဲ့အကြောင်းအရာမျိုးစုံထဲမှာလက်ရှိမြန်မာနိုင်ငံကအပြောင်းအလဲတွေနဲ့ပတ်သက်တဲ့မေးခွန်းတစ်ခုကိုတော့ဒေါန်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ We are going to see signs of real change very soon. There has been a lot of talk about change, but people always want to see something concrete and they're right too. Talk is never enough. But at least it's a beginning.And I think we are
ဒေါက်ဆန်းစုကြည်ပြောဆိုသွားတဲ့ထက်မှရှေ့ပိုင်းထဲမှာတော့မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်နေပြီဆိုတော့သူအကြေချုပ်ကလွတ်လာတဲ့နေ့မှာပဲသတိပြုမိတဲ့အကြောင်းသူ့ကိုလာပြီးတော့ကြိုးစွနှုတ်ဆက်ကြတဲ့သူတွေထဲမှာလူငယ်တွေအများအပြားပါလာတော့ကိုတွေ့ရပြီးတော့အဲ့ဒါကအရင်ကနဲ့မတူပဲလူလူကြားမှာအပြောင်းအလဲတွေဖြစ်လာနေပြီဆိုတော့ပြတဲ့အကြောင်းသူအနေနဲ့မြန်မာအစိုးရပိုင်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာတွေရှိပြီးအပြောင်းအလဲတွေရှိလာဖို့မျှော်လင့်နေရပါပြီလို့ပြောခြင်းတဲ့အကြောင်းတိတာထင်ရှားတဲ့အပြောင်းအလဲကြီးတစ်ရပ်ကိုလူတိုင်းမြင်ညင်ကြရဲဆိုတာမိမိနားလဲတယ်ဒါပေမဲ့အခုအချိန်တွေကတော့အပြောင်းအလဲတွေပေါ်လာမဲ့အစရဲ့အစလိုပဲဆိုခြင်းနဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောသွားပါတယ်မြန်မာဒီမိုကရေစီရေးအတွက်မြန်မာနိုင်ငံရဲ့အင်ဒီဂျင်းနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့မေးခွန်းကိုတော့ဒေါန်ဆန်းစုကြည်ကအခုလိုပြန်ဖြေခဲ့ပါတယ
် I think first of all they should listen to the voice of the people of Burma What is it that the people of Burma want and then they can decide how they can helpBecause with Hu Jintao and Manmohan Singh, we are neighbors. Burma.
နိုင်ငံကအနေနဲ့မြန်မာပြည်သူတွေဘာကိုလိုလဲလိုလားရဲဆိုတာနောက်ထောင်ဖို့လိုတဲ့အကြောင်းတရုတ်သမ္မတဟူဂျင်တောင်နဲ့အိန္ဒိယဝန်ကြီးတို့မန်မွန်ဆင်းတို့အနေနဲ့လည်းတရုတ်အိန္ဒိယနဲ့မြန်မာနိုင်ငံတို့ဟာအင်းကြီးချင်းနိုင်ငံတွေဖြစ်တယ်ဆိုတာနဲ့နိုင်ငံချင်းချင်းဆက်ဆံရေးမှာအစိုးရချင်းပြည်လည်ဖို့အပြင်ပြည်သူတွေချင်းချင်းအကြားနားလည်မှုတွေပြည်လည်မှုတွေရှိဖို့အရေးကြီးတယ်ဆိုတာလည်းပြောခြင်းနဲ့အကြောင်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောသွားတာပါမြန်မာပြည်ရဲ့အဓိကလိုအပ်ချက်အနေနဲ့ကတော့လူငယ်တွေအတွက်ပညာရေးစနစ်မြင့်တင်ဖို့ကျန်းမာရေးကဏ္ဍမြင့်တင်ဖို့နဲ့လွတ်လပ်တဲ့လူအတိုင်းအဝိုင်းတစ်ခုပေါ်ထွန်းလာဖို့ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်ခင်ဗျာ